ါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ MasterCard မှာဘဟုပန်ဒီဂျစ်တယ်ငွေကြေးစီစီရေး platform ကိုမိတ်ဆက်တယ်ဆိုတဲ့သတင်းဂျပန်ဘာသာစကားကို online ကနေတဆင့်အခမဲ့တင်ကြားပေးသွားမယ်ဆိုတဲ့သတင်း IFA တွင်ကင်မရာနိပညာတီထွင်စမ်းသစ်မှုရွှေတစိမ့်စုရရှိခဲ့သော Technocamm 60 Premier ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရှင်ပရမအောင်ဆုံးသတင်းတစ်ပုဒ်အနေနဲ့ MasterCard မှာဘဟုပန်ဒီဂျစ်တယ်ငွေကြေးစီစီရေး platform ကိုမိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရှင် MasterCard အနေနဲ့ဘဟုပန်များအတွက်ဘဟုပန်ဒီဂျစ်တယ်ငွေကြေးအသုံးပြုမှုတွေကိုလှုပ်ဆောင်နိုင်ဖို့တရားဝင် online စနစ်စီစီရေး platform ကိုထုတ်လုပ်ပေးလိုက်တယ်လို့သိရပါတယ်အဆိုပါ platform ကနေတဆင့်ဘဏ်များငွေကြေးဝန်ဆောင်မှုပေးသောလုပ်ငန်းတွေနဲ့တုံးဆွဲသူတွေအကြားဘဟုပန်ဒီဂျစ်တယ်ငွေကြေးထုတ်လုပ်မှုနဲ့လဲလှယ်မှုတွေကိုအချိန်နဲ့တပြေးညီကြီးရှုနိုင်မယ်လို့သိရပါတယ်ထို့အတွက်ဘဟုပန်များပုဂ္ဂလိကပန်များနည်းပညာနဲ့ငွေကြေးအကြံပေးလုပ်ငန်းတွေကို MasterCard မှပူးပေါင်းပြီးတော့ဖိတ်ခေါ်လျက်ရှိပြီးတော့ဘဟုပန်ဒီဂျစ်တယ်ငွေကြေးနည်းပညာလှုပ်ဆောင်ပုံများအားအသုံးပြုခြင်းအသုံးပြုမှုမှတ်တမ်းကိုအထောက်အထားထုတ်ယူခြင်းစီးပွားရေးလုပ်ငန်းတွေနဲ့လက်ရှိငွေပေးချေရေးစနစ်တွေနဲ့ချိတ်ဆက်ပေးခြင်းတွေအတွက်အကူအညီတွေပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ဘဟုပန်တွေအနေနဲ့ရည်မှန်းချက်များစွာနဲ့၎င်းတို့ကိုယ်တိုင်ဒီဂျစ်တယ်ငွေကြေးများပေါ်ပေါက်လာစေရေးအတွက်ငွေပေးချေရေးဂေဟစနစ်ကိုအစမြင့်တင်ပြီးတော့ငွေကြေးအသုံးပြုမှုကိုအားပေးခြင်းကဲ့သို့သောစံတပ်မှုတွေပြုလုပ်နေတာကိုတွေ့ရပါတယ်။ MasterCard အနေနဲ့လည်းဘဟုပန်ဒီဂျစ်တယ်ငွေကြေးအကောင့်ထည့်ဖော်မှုမှာပါဝင်လို့တဲ့ပြည်သူပိုင်အဖွဲ့အစည်းတွေ၊ဘဏ်တွေ၊ငွေကြေးဆိုင်ရာနည်းပညာလုပ်ငန်းတွေ၊အကြံပေးလုပ်ငန်းတွေနဲ့အတူနည်းပညာစမ်းသစ်တီထွင်မှုတွေကိုပြုလုပ်ပေးနေပြီးတော့ကျွန်တော်တို့ထားရှိတဲ့အဓိကရည်မှန်းချက်တွေ၊စံနှုန်းတွေနဲ့ထပ်တူကြတဲ့ပါတနာတွေနဲ့လက်တွဲလှုပ်ဆောင်နေပါတယ်။ဒီ platform ဟာဘဟုပန်တွေအတွက်ယခုနဲ့နောက်အနာဂတ်မှာပြည်တွင်းပြည်ပစီးပွားရေးချဲ့ထွေမှုတွေအတွက်ဆုံးဖြတ်ချက်တွေမှန်ကန်စွာချမှတ်နိုင်ဖို့အထောက်အကူဖြစ်စေမှာပါလို့ Digital Assets and Blockchain Product and Partnership MasterCard ရဲ့ Exclusive Vice President ဖြစ်သူကပြောကြားခဲ့ပါတယ်ဆက်လက်ပြီးဂျပန်ဘာသာစကားကို online မှာတဆင့်အခမဲ့သင်ကြားပေးသွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရှင်ဂျပန်ဘာသာစကားကို online ကနေတဆင့် Zoom App အသုံးပြုကအခမဲ့သင်ကြားပေးသွားမယ်လို့မန္တလေးတိုင်းဒေသကြီးကုန်သင်များနဲ့စက်မှုလုပ်မှုလုပ်ငန်းရှင်အသင်း MRCCI ကနေသိရပါတယ်သင်တန်းကိုစက်တင်ဘာလ26ရက်မှစတင်ကတင် जा ပေးတော့မှာဖြစ်ပြီးတော့သင်တန်းမှာ Visit Class နဲ့ Advanced Class ဆိုပြီးတော့နှစ်မျိုးခွဲကတင် जा ပေးတော့မှာဖြစ်တယ်လို့လည်းသိရပါတယ်။သင်တန်းနှစ်ခုစလုံးအတွက်ဂျပန်ဆရာများကအင်္ဂလိပ်ဘာသာစကားကိုဂျာခန်အသုံးပြုကတင် जा ပေးတော့မှာဖြစ်ပြီးတော့သင်တန်းသားအယောက်200ကိုသာလက်ခံတင် जा ပေးတော့မှာပဲဖြစ်ပါတယ်။သင်တန်းကာလအနေနဲ့တစ်နှစ်ကြာမြင့်မှာဖြစ်ပြီးတော့သင်တန်းတက်ရောက်လူတွေအနေနဲ့ MRCCI အသင်းရုံးကန် 4392436ကို326ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ IFA တွင်ကင်မရာနည်းပညာတီထွင်စမ်းသစ်မှုရွှေတစိမ့်စုရရှိခဲ့သော Technocamm 60 Premier ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရှင်။ Technocamm 60 Premier သည်ကမ္ဘာအကြီးဆုံးနဲ့လွှမ်းမိုးမှုအကြီးမားဆုံးသောအိမ်သုံးကုန်ပစ္စည်းနဲ့ Electronic ကုန်ပစ္စည်းဆိုင်ရာညီလာခံတွင်ကင်မရာနည်းပညာတီထွင်စမ်းသစ်မှုရွှေတစိမ့်စုရရှိခဲ့ပါတယ်။ဒီအခမ်းအနားဟာဂျာမနီနိုင်ငံတွင်စက်တင်ဘာလ3ရက်ကနေ5ရက်အတွင်းကျင်းပခဲ့ခြင်းဖြစ်ပြီးတော့ရွှေတစိမ့်စုရရှိခြင်းသည် Techno အတွက်၎င်းရဲ့ကင်မရာစွမ်းရည်သည်ကမ္ဘာထိပ်တန်းအဆင့်ပြည့်မီကြောင့်ထပ်မံမှတ်ချက်တင်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်။ International Data Group IDG နဲ့ German Chambers of Commerce တို့ဦးဆောင်ကျင်းပသော IFA Product Technology Innovation Award အခမ်းအနားတွင်ဆုများကိုနိုင်ငံတကာထိပ်တန်း Electronic အမှတ်တံဆိပ်များစွာထဲကနေစကားတင်ရွေးချယ်ချီးမြှင့်ခြင်းဖြစ်ပါတယ်။ရွှေတစိမ့်စုသည်နည်းပညာနယ်ပယ်ထဲမှာရွေးချယ်ချီးမြှောက်ခြင်းဖြစ်ပြီးတော့နည်းပညာနယ်ပယ်ထဲတွင်လည်းအလွန်ထင်ရှားသောဆုတစိမ့်ဖြစ်ပါတယ်။2015ခုနှစ်ထဲကအစဉ်လာကြီးစွာရပ်တည်လာခဲ့ပြီးတော့ကမ္ဘာတဝှမ်းရှိ Electronic ထုတ်ကုန်တွေကိုစုပေါင်းအကဲဖြတ်သောအခမ်းအနားလည်းဖြစ်ပါတယ်။စုရွေးချယ်မှုကိုပွင့်လင်းမြင့်သာမှုများအပေါ်အခြေခံပြီးတော့ပြင်းထန်သောစီးမြင်စည်းကမ်းတွေပေါ်တွင်မူတည်ရွေးချယ်ခဲ့ခြင်းလည်းဖြစ်ပါတယ်။ Huawei, TCL, Google, Sony, JD.com အခြားသောအမှတ်တံဆိပ်ပေါင်းများစွာဝင်ရောက်ရွေးချယ်ခံခဲ့ကြပြီးတော့ Technocamm 60 Premier သည်ကင်မရာနည်းပညာတီထွင်စမ်းသစ်မှုရွှေတစိမ့်စုကိုရရှိခဲ့ခြင်းပဲဖြစ်ပါတယ်။တနည်းအားဖြင့် Techno ရဲ့အစင်းမြင့်နည်းပညာနဲ့နိုင်ငံတကာမိုဘိုင်းစက်မှုလုပ်ငန်းအတွက်တူးခြားတဲ့အရှင်ပြိုင်မှုကိုပြသခြင်းလည်းဖြစ်ပါတယ်။ Techno သည်စမ်းသစ်တီထွင်မှုနဲ့နောက်ဆုံးပေါ်နည်းပညာတွေကိုမြင့်တင်ရန်ရည်ရွယ်သောအားဖြင့်ကုန်ပစ္စည်းလုံဆောင်မှုပုံရိပ် User Experience နဲ့အခြားထူထောင်တွေကိုတမှုထူးကဲစွာစူးစမ်းနေတဲ့အမှတ်တံဆိပ်လည်းဖြစ်ပါတယ်။ IFA Innovating and Technology Inspiring the Life ရဲ့ခေါင်းစဉ်နဲ့ကိုက်ညီသောကြောင့် Techno သည်အကဲဖြတ်သူတွေရဲ့နှိမ့်ချိုက်ခြင်းအပြေအဝဖြင့်စုချင်းမြင့်ခံခဲ့ရပါတယ်လို့ IDG Asia ရဲ့ Vice President ဖြစ်သူကပြောကြားခဲ့ပါတယ်။ Technocamum System Premier သည်လူသုံးကုန်ထပ်ပိုသောမျက်နှာများကိုအလျော်အလျောက်မှတ်မိနိုင်စွမ်းရှိပြီးတော့အရေးအတွင်းမြင့်တည်ငြိမ်သောဗီဒီယိုဓာတ်ပုံတွေကိုဖန်တီးနိုင်စွမ်းလည်းရှိပါတယ်။ Technocamum System Premier သည်လူငယ်များရဲ့တကြွတွက်လက်သောဘဝကိုမှတ်တမ်းတင်ရန်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ပြီးတော့လုံဆောင်ချက်များသည်လွယ်ကူပြီးချုံးမွေပါတယ်လို့ထပ်မံပြောကြားခဲ့ပါတယ်။သုံးဆွဲသူများနဲ့ကျွမ်းကျင်သူများအားအံ့ဩဖွယ်ကောင်းသောကင်မရာလုံဆောင်မှုများကိုတွေ့ကြုံခံစားခဲ့ရပြီးတော့ Technocamum System Premier သည်ထူးခြားသောအသွင်ပြင်လက္ခဏာများရှိသည့်သာမကဘဲနဲ့အကောင်းဆုံး64 megapixel နောက်ဖက်ကင်မရာနဲ့ 48 megapixel ရှေ့ကင်မရာများက intelligent wide angle တို့ပြောင်းလဲပြီးတော့မဂဇင်းအစ်စ်ရေသွေးမြင့်ဓာတ်ပုံများအားအလွယ်တကူဓာတ်ပုံရိုက်နိုင်ဖို့စတင်မိတ်ဆက်ပြီးတဲ့နောက်အတိအမှတ်ပြုခဲ့ပါတယ်ဓာတ်ပုံတွေရဲ့အရေသွေးမှာလည်းလက်ရှိဈေးကွက်အတွင်းရှိစမတ်ဖုန်းများထပ်တောင်းလွန်ကောင်းမွန်ကြောင်းတွေ့မြင်နိုင်ပါတယ်တစ်ချိန်တည်းမှာပဲ Technocamum System Premier ရဲ့ professional video ရိုက်ကူးခြင်းတွင် 960 frame နေကွေးသောရိုက်ကူးခြင်း AI မြင်ကွင်းအတိအမှတ်ပြုခြင်း 4K ပုံရိပ်အရေသွေးကိုကျင့်နှက်ဖွယ်ပါဝင်လာပါတယ်Technocamum System Premier ရဲ့တီထွင်စမ်းသပ်မှုစွမ်းအားသည် IFA 9 Camera Technology Innovation Smartphone Go Award ကိုအဘဲကြောင့် Techno အနေနဲ့ထိုက်တိုက်ထန်ထန်စုကူးရခြင်းကိုလည်းထပ်မံတက်သေးပြနေပါတယ်။အနာဂတ်မှာ Techno သည်၎င်းရဲ့စမ်းသပ်တီထွင်မှုကိုအရှိန်ဟုန်မြင့်တင်ပြီးတော့ပုံမကြာရှည်ခံမဲ့ခင်မီ Digital ထုတ်ကုန်များထုတ်လုပ်ပြီးတော့အသုံးပြုသူတွေအတွက်တက်တောင့်တက်တာရှိစေရန် Techno သည်အနာဂတ်အတွက်အမြဲဒီဇိုင်းဆွဲတဲ့အမှတ်တရစိတ်လည်းဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။